မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကဒီနေ့ဆိုရင်နှစ်နှစ်ပြည့်လာခဲ့ပြီဖြစ်ပါတယ်။ဒီနေ့မှာပဲမြန်မာနိုင်ငံအတွင်းကမြို့နယ်အတော်မြန်မာမှာအသံတိတ်တပိတ်တွေပြုလုပ်တာရှိသလိုထိုင်းနိုင်ငံဘန်ကောက်မြို့ဘက်ကမြန်မာတန်ရုံရှိမှာလည်းဒီနေ့မနေ့ဆယ်ရက်ကစပြီးတော့ထရောက်မြန်မာတွေဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုစော်ဝင်းလိုင်းပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာနှစ်နှစ်ပြည့်တဲ့အနေနဲ့မြန်မာနိုင်ငံအတွင်းမှာစစ်အုပ်စုကိုဆန့်ကျင်ကြောင်းနှိမ့်ညွတ်စုံနဲ့ဆန္ဒဖော်ထုတ်နေကြတာပါ။ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးရှိမှာလဲဒီကနေ့မနေ့ပိုင်းဆန်နာရီလောက်ကထောင်ထဲချီတဲ့ထိုင်းမှာရောက်နေတဲ့မြန်မာတွေစစ်အုပ်စုကိုစန့်ကျင်ဆန္ဒဖော်ထုတ်ခဲ့ကြတာပါဒီကနေ့ဆန္ဒပြပွဲမှာဦးဆောင်ပါဝင်သူတဦးကတော့ဒီမိုကရေစီအတွက်အခုလိုဆန္ဒဖော်ထုတ်ရတာဖြစ်ပြီးအာဏာသိမ်းထားတဲ့စစ်အုပ်စုကိုအဆုံးစွန်အထိစန့်ကျင်သွားမယ်လို့ပြောပါတယ
်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတွေဘယ်လောက်ထိစီယုံလဲဆိုတာအခုလက်ရှိတွေ့အခုလက်ရှိကြည့်မြန်မာတွေဘယ်လောက်ထိစီယုံလဲဒီမိုကရေစီဘယ်လောက်ထိကျွန်တော်လိုလာတယ်ဆိုတာကိုတက်တွေ့ရတာဒီနေ့ဟုတ်ကဲ့တော်လာရေးတဲ့ဝင်ကလေးကအဆုံးထိသွားဖို့ကိုကဝင်ပြီးသားပဲနော်အဆုံးထိကိုသွားမှာကျွန်တော်တို့အစိုးရ NGO ကပြောထားတယ်ဒီနေ့နောက်ဆုံးဆိုတော့ဒီနေ့နောက်ဆုံးအစွမ်းကုန်တိုက်မယ်ဆိုအစွမ်းကုန်တိုက်မယ်ပြီးသွားတယ်ဒီမိုကရေစီကိုကျွန်တော်ပြည်သူလက်ထဲမှာအပ်မယ်ပြီးသွားပြီဆိုရင်ဗမာပြည်ရဲ့ဒီဒေသဘယ်နိုင်ငံတွေရှိတယ်အဲ့ဒီနိုင်ငံတွေရဲ့ဒီမိုကရေစီမှာကျွန်တော်တို့ကအားပေးမှာ
ဆန္ဒဖော်ထုတ်ပွဲမှာပါဝင်တဲ့မြန်မာအမျိုးသမီးတူကတော့အာဏာသိမ်းထားသူရဲ့စစ်အုပ်စုကိုဆန့်ကျင်နေမှာဖြစ်တယ်လို့ပြောပါတယ
်။ခံစားရတယ်ခံစားရတာတော့ခွေးသွဲတာနဲ့နားတယ်။ခွေးကြိုက်တာနဲ့နားတယ်ခွေးသွဲတာနဲ့နားပါတယ်။ဒီနေ့ဆိုနှစ်နှစ်ပြည့်ပေါ့နော်အမေကိုထိန်းထားတာနှစ်နှစ်ပြည့်တဲ့တော့ဒီနေ့ညီမတို့ကဒီလိုမျိုးလာပြအချင်းဖြစ်တယ်။နောက်တော့သက်ထိန်းမဲ့ဆိုလည်းညီမတို့ကဒီလိုပဲဆက်ပြီးတော့ဆန္ဒပြနေသေးပဲပဲ။ညီမတို့ကတော့ဆန္ဒပြနေအောင်ပါပဲ။
ကျန်းမာရေးစနစ်ကြဆုံရေးကြွေးကြော်ခဲ့သလိုမြန်မာစစ်အုပ်စုနဲ့မဆက်ဆံဖို့ထိုင်းအစိုးရကိုလည်းတောင်းဆိုခဲ့ကြပြီးမြန်မာတန်ရုံးနဲ့ကုလသမဂ္ဂအဖွဲ့ UN ရုံးရှိမှလည်းစုဝေးဆန္ဒဖော်ထုတ်ခဲ့ကြပါတယ်ခင်ဗျာ
။ဘန်ကောက်ကဆန္ဒပြပွဲကုစားဝိုင်းပြုကြခဲ့တာပါ။